Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်စက်တင်ဘာလ10ရက်နေ့တာကြာနေ့ညနေပဲ VOE စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ Hurricane မုန်တိုင်းအာမာဟာအခုက American ပြည်ထောင်စု Florida ပြည်နယ်ကိုဥတီရွေ့ရှာနေတဲ့ကြောင်း American မြို့သား Hurricane ဌာနကသတိပေးထားပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတ်တွေမှာတည်ဆုံးသူအရေအတွက်1000ကျော်လောက်ထိရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ကွင်ဆိုင်ရာထုတ်ကူစရကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာပါ
အခုညနေခင်းနှာစင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မသက်ဆိုင်ပဲစိုးရိမ်စိတ်ကြောင့်နေရက်တင်းရှောင်နေသူတွေနေရက်ပြန်နိုင်ဖို့စီစဉ်နေသလိုလူသားချင်းစာနာမှုအကူအညီတွေလည်းပေးနေပါကြောင်
းပမ်ပန်းနေရွာမွတ်စလင်တွေကိုတတ်မတော်ရောလူမျိုးရေးဖွဲ့စည်းတွေရောခရိုင်ဥချုပ်ရေးဖွဲ့တွေပါလို့
လူကယ်ပြန်ဝင်ကြီးဌာနတာဝန်ရှိသူရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါမယ်မလေးရှားနိုင်ငံကမြန်မာတန်ယုံရှိမှာတော့ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကိုတပ်ဖြတ်နေတာရပ်ပေးဖို့မလေးရှားလူမှုအဖွဲ့အစည်းတွေကတောင်းဆိုဆန္ဒပြနေကြပါတယ်ရခိုင်ရေးနဲ့ပတ်သက်လို့ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်မျိုးသက်ကလည်းရခိုင်ရေးစောင့်ကြည့်နေသူတချို့ကို VOE ရုံးမှဖိတ်ခေါ်ဆွေးနွေးထားတာကိုလည်းနှာစင်ကြရမှာပါအခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နှမ်းလောင်တို့ကြီးညာပေးပါမယ်ရှင်
ကာရီဘီယံဒေသမှာထိခိုက်ဒေချင်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့ဟာရီကိန်းမုန်တိုင်းအာမာဟာအခုကအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဥတီရွေ့ရှာလာနေတာကြောင့်အမေရိကန်မြို့သားဟာရီကိန်းဌာနကသတိပေးနေပါတယ်ပြင်းအားဆင့်၄ကနေ၅တိရှိတဲ့လေပြင်းတွေနဲ့အတူအသက်အန္တရာယ်ကိုချင်းချောင်းနေတဲ့အင်အားပြင်းမုန်တိုင်းတနင်္လာနေ့ဝင်ရောက်လာချိန်မှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြုံရနေတဲ့ကြောင့်ဖလော်ရီဒါတောင်ပိုင်းဒေသကလူတွေအားလုံးကြိုတင်ပြင်ဆင်ထားကြဖို့အမေရိကန်မြို့သားဟာရီကိန်းမုန်တိုင်းဌာနကသတိပေးထားတာပါအာမာဟာရီကိန်းချင်းကလာနေတဲ့ဖလော်ရီဒါတောင်ပိုင်းကလူ9သိန်းကျော်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ဖို့မနေ့တုန်းကပဲအမိန့်ထုတ်ပြန်ထားပါတယ်။တလုံးမှာတော့ဓာတ်ဆီပြက်လက်မှုကအကြီးမားဆုံးစိုးရိမ်စရာကိစ္စတစ်ခုဖြစ်နေတဲ့အကြောင်းဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကလည်းပြောပါတယ်။ဓာတ်ဆီဆိုင်မှာစီဖြစ်ပေးဖို့အတွက်စီတင်ကားတွေလမ်းခီးမှာချောချောမောမောဖြစ်စီလွန်ရွေးတောင်ရှိသူကိုညွှန်ကြားထားတယ်လို့လည်းပြောဆိုထားတာပါ။ကာရီဘီယံဒေသကဘာဘူဒါစိတ်မတင်ဗြိတိန်နဲ့အမေရိကန်ပိုင် Virgin Islands ကျွန်းတွေမှာတော့အကြီးအကျယ်ထိခိုက်ပျက်စီးသေချင်မှုတွေကြုံရတဲ့အထိဖြတ်သန်းတက်ကတ်သွားခဲ့တဲ့အာမာမုန်တိုင်းဥတီရွှေရှာလာနေတဲ့ကျူဘာနဲ့ဘာဟားမားတို့မှလည်းမုန်တိုင်းအန္တရာယ်အတွက်ကြိုတင်ပြင်ဆင်နေကြပါတယ်။အင်အားဖြင့်အာမာဟာရီကိန်းအန္တရာယ်ကသက်သာရစေဖို့ရည်ရွယ်ပြီးရာနဲ့ချီတဲ့ကျူဘာနိုင်ငံသားတွေသူတို့စဉ် Our Lady of Charity ကိုပူဇော်ကြော်ရင်းမနေ့တုန်းကစီတန်းလှည့်လည်ခဲ့ကြပါတယ်။
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာပြင်အား၈တရမနဲ့အဆင့်ရှိတဲ့ငလင်တစ်ခုလုတ်သွားတာကြောင့် Chiapas ပြည်နယ်ထဲကအိမ်တွေပျို့ကျကုန်ပြီးလူ9ဦးထက်မနည်းသေဆုံးသွားသလိုတာဟာနေပေါင်းတရာအတွင်းအပြင်းအဆုံငလင်ဖြစ်တယ်လို့မက္ကဆီကိုသမ္မတ Andriga Peña Nieto ကပြောပါရယ်။အမေရိကန်ဘူမိဗေဒဌာနရဲ့ထောက်လှမ်းချက်ကတော့ပြင်အား၈တရမသစ်အဆင့်လို့ဖော်ပြပါရယ်။ငလင်ကြောင့်တမီတာမြင့်တဲ့ဆူနာမီရေလိုင်းအသေးစားတွေလည်းဖြစ်ပေါ်ခဲ့တယ်လို့ Pacific Tsunami သတိပေးဌာနကပြောပါရယ်။ဆူနာမီကြောင့်ပျက်စီးမှုတွေရှိခဲ့သလားဆိုတာကတော့ချက်ချင်းမသိရပါဘူး။အိမ်တွေကျောင်းဝင်တဲ့စျေးုံတွေလည်းငလင်ကြောင့်ထိခိုက်ပျက်စီးသွားတယ်လို့ Chiapas အုပ်ချုပ်ရေးမှူး Manuel Velasco ကရုပ်မြင်သံကြားတွေ့ဆုံမေးမြန်းခန်းမှာပြောဆိုပါရယ်။ငလင်နိုင်ငံဝေးလံလာတဲ့ Mexico City နဲ့ Guatemala City ကတောင်သိရှိခန်းစားခဲ့ကြတာပါ။ Mexico City ကလူတွေဟာငလင်ကြောင့်အဆောက်အုံတွေပြိုကျမှာဆိုရင်လည်းအတွက်လမ်းမတွေပေါ်ဆင်းပြေးလာကြပါရယ်။ငလင်ကြောင့် Pacific ကမ်းရိုးတန်းတစ်လျှောက်မှာသိရှိတဲ့ Guatemala, Honduras, Mexico, El Salvador နဲ့ Costa Rica နိုင်ငံတွေအပါအဝင်အမေရိကတိုက်အလဲပိုင်းနိုင်ငံတွေမှာအတော်များများမှာဆူနာမီရေလိုင်းတွေဖြစ်လာနိုင်တဲ့အခြေအနေတွေဖြစ်ပွားခဲ့တယ်လို့ American ဆူနာမီသတိပေးရေးဌာနကပြောပါရယ်။ Hawaii, Guam, ကျွန်းနဲ့ Pacific တမုတ်တရားတွေကကျွန်းတွေမှာဆူနာမီဖြစ်လာနိုင်တဲ့အခြေအနေတွေကိုဆက်လက်ဆောင်ရင်နေတယ်လို့လည်းပြောပါရယ်။ငလေဟာ Mexico နိုင်ငံမြို့တော်ဖြစ်တဲ့ Mexico City ကနေကီလိုမီတာ1000ကျော်မှရှိတဲ့ 3PSCO မြို့ရဲ့အနောက်ဘက်အနောက်တောင်ဘက်ကီလိုမီတာ120အကွာမှာဗဟိုပြုလုပ်ခတ်သွားတာဖြစ်ပါရယ်
။အမေရိကန်ကစီးရေးရရေးယူမှဆိုရင်မြောက်ကိုရီးယားအတွက်အင်မတန်မှချေကွဲစရာနေတဲ့နေ့ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါရယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ပုံစံတင်တဲ့ချင်းကပ်ဖို့ရည်ရွယ်ချက်နဲ့ပတ်သက်ပြီးကိုအိဆော်ဘာရှိတ်ဆဘာအယ်အာမက်အယ်ဆဘာနဲ့အတူမနေ့တုန်းကအင်ဂျီရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရန့်ကထပ်မံပြောဆိုလိုက်တာပါ။စီးရေးရဖြစ်ရှင်းမှုနည်းလမ်းကိုမလိုလားပေမဲ့ဖြစ်လာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းလည်းပြောဆိုသွားပါရယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုအန္တရာယ်တွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့ရည်ရွယ်ပြီးသမ္မတထရန့်ဟာအာရှနဲ့ဥရောပကမဟာမိတ်တွေနဲ့လွန်ခဲ့တဲ့ရက်တွေအတွင်းတယ်လီဖုန်းဆက်ဆွေးနွေးနေတာပါ။ဥရောပသမ္မတက EU ကတော့မြောက်ကိုရီးယားပေါ် PRP စီးပွားရေးရာ PRP မဲ့အစီအစဉ်တွေကိုထောက်ခံထားပါရယ်။ EU နိုင်ငံခြားရေးနဲ့လွန်ကြုံရေးမူဝါဒဆိုင်ရာကိုယ်စားလှယ် ဖရက်ဒရစ်ကမိုဂါဟီနီကတော့ကုလသမဂ္ဂနဲ့ဥယျာဉ်ရေးရဲ့စီးပွားရေးရပိတ်ဆို့တံခတ်ရေးယူမှုတွေဟာတန်တမာရေးရဆွေးနွေးပြောဆိုမှုတွေအတွက်လမ်းပွင့်လာစေဖို့ရည်ရွယ်ထားကြောင်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားက6ချိန်မြောက်အနုမြင့်ဖုံးစမ်းသပ်မှုလုပ်ခဲ့တဲ့အပေါ်ကုလသမဂ္ဂကနောက်ထပ်ရေးယူတံခတ်မှုတွေတိုးမြင့်မဲ့အစီအစဉ်ကိုထောက်ခံမှာဖြစ်ကြောင်းတရုတ်နိုင်ငံကလည်းပြောဆိုထားပေမဲ့လက်တလောအချိန်ထိကတော့မြောက်ကိုရီးယားကိုရင်းနှီးနဲ့တန်းငွေတင်ပို့မှုတွေကိုတရုတ်နိုင်ငံကဖျက်တောက်တာမျိုးတော့မရှိသေးပါဘူး။မြောက်ကိုရီးယားအတွက်တန်တမာရေးစီးပွားရေးရအဓိကမှာမဖြစ်တဲ့တရုတ်နိုင်ငံကတော့တန်ခတ်ရေးရမှုတွေကကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါဖို့ကြိုးပမ်းရမှာထိရောက်မှုတိတ်မရှိဘူးလို့ပြောဆိုထားတာပါ။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားပေါ်တန်ခတ်မှုအစ်တွေချမှတ်ရေးဆုံးဖြတ်ချက်မူကြမ်းတရားကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဖြန့်ဝေထားပြီးမဲခွဲဆုံးဖြတ်အတည်ပြုနိုင်မှုလည်းမျှော်လင့်နေပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ပြီးနောက်ဆက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်ကွန်ဂရက်လို့သောစုံစမ်းစစ်ဆေးသူတွေကသမ္မတထရမ့်ရဲ့သားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကိုကြာရာပြင်းနေကနိုင်အတော်ကြအောင်စစ်ဆေးမေးမြန်းခဲ့ပါတယ်။အဲ့ဒီထဲမှာသူ့ဖခင်ရဲ့ဒီမိုကရက်တစ်ပြိုင်ဖက်ဟီလာရီကလင်တန်ရဲ့မကောင်းသတင်းတွေပေးမယ်ဆိုတာကြောင့်ရုရှားအစိုးရနဲ့အဆက်အသတ်ရှိတဲ့ရှေ့နေတယောက်နဲ့ထရမ့်ဂျူနီယာကသွားတွေ့ခဲ့တဲ့ကိစ္စလည်းပါပါတယ်။ဟီလာရီကလင်တန်ရဲ့ကြမ္မာရေးကိုကျင့်သိက္ခာဒါမှမဟုတ်အရေးအချင်းပြည့်မီမှုနဲ့ဆိုင်တဲ့အချက်လက်တွေရနိုင်ခြေသဘောမျိုးအဲ့ဒီရှေ့နေကပြောရကြောင်းစိတ်ဝင်စားတဲ့အတွက်2016ခုနှစ်ဇွန်လကတွေ့ဆုံပွဲကိုစီစဉ်ခဲ့တာလို့ထရမ့်ဂျူနီယာကစုံစမ်းစစ်ဆေးသူတွေကိုစစ်ဆေးပွဲဖွင့်မှာပြောခဲ့တယ်လို့ The New York Times သတင်းစာကရေးပါတယ်။ထရမ့်ဂျူနီယာကိုစစ်ဆေးမေးမြန်းတာတွေမပြည့်သေးဘူးလို့ကော်မတီအဖွဲ့ဝင်တို့ကပြောပါတယ်။ဒီကပိတ်စစ်ဆေးမေးမြန်းချိန်အတွင်းထရမ့်ဂျူနီယာရဲ့ဖြေကြားချက်တွေမှာမေခွန်းထုတ်စရာတွေရှိလာတာကြောင့်ဒီလိုအလားတူမေခွန်းတွေကိုပဲကြမ်းတက်စာချိန်ဆိုပြီးတော့လွတ်တော်စုံစမ်းရေးစစ်ဆေးရေးကော်မတီရဲ့လူမှုရှင်းမောက်လာရောက်ဖြေကြားရအောင်မယ်လို့ Democratic Party အထက်လွှတ်တော်အမတ် Richard Blumenthal ကပြောပါတယ်။ရုရှားရှေ့အနေနဲ့တွေ့ဆုံပွဲကနေဘာမှမရလာခဲ့တယ်လို့အမေရိကန်ရွေးကောက်ပွဲမှာဝင်နောက်ဖို့ရုရှားနဲ့သူကြားဘယ်တော့မှပေါင်းမလုပ်ခဲ့ဘူးလို့လည်းထရမ့်ဂျူနီယာကပြောတဲ့အကြောင်း The Times သတင်းစာကရေးပါတယ်။ရွေးကောက်ပွဲမဲဆွဲကာလမှာရုရှားတို့နဲ့ရုရှားတို့ရဲ့အကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်ခဲ့တာမရှိဘူးလို့လည်းသမ္မတဒေါ်နယ်ထရမ့်ကညင်းဆိုထားတာဖြစ်ပါတယ
်။ VOA ဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကပရိပခတ်တွေအတွင်းတည်ဆုံးသူရေတွက်ဟာအခုခါ1000ကျော်လောက်တည်ရှိနိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ
် I would agree with the assessment that perhaps about 1000 or more are already dead well when the government well this might be
from 1000ကျော်လောက်တည်ဆုံးနိုင်တယ်လို့ဆိုတဲ့ခန့်မှန်းချက်ကိုသူ့အနေနဲ့လက်ခံလို့ရတဲ့အကြောင်းနဲ့တည်ဆုံးမှုတွေထဲမှာနှစ်ဖက်စလုံးကပါဝင်နေပြီမလဲအများစုကတော့ Ranger တွေဖြစ်လိမ့်မယ်လို့လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီက AFP သတင်းဌာနနဲ့မေးမြန်းခန်းအတွင်းပြောဆိုသွားတာပါချမ်ပတ်တက်ခမှုတွေနဲ့နောက်ဆက်တွဲစစ်တပ်ကနေမြရှင်းလေးလှုပ်ဆောင်နေတဲ့မောင်တော်ဒေသမှာတည်ဆုံးသူစုစုပေါင်းဟာ1000ကျော်လောက်တည်ရှိနေနိုင်တယ်လို့ဆိုတဲ့ခန့်မှန်းချက်ဟာမြန်မာစိုးရကတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းထက်နှစ်ဆလောက်ပိုများနေပါတယ်မြန်မာအနာမဏီကတော့ပြည်ပခတ်တွေအတွင်းတည်ဆုံးသူလုံခြုံရေးဝန်ထမ်းတွေအရက်သားတွေနဲ့အချမ်းပတ်သမားတွေစုစုပေါင်းဟာ400ကျော်ရှိကြောင်းပြောဆိုထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ရခိုင်ပြည်နယ်ကပြည်ပခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူအရေအတွက်ဟာအခုဆိုရင်ခန့်မှန်းချက်2,800လောက်တည်ရှိနေပြီလို့လည်းဒီကနေ့ပဲပြောဆိုထားပါရယ်ရခိုင်ပြည်နယ်ကပြစ်ကတ်တွေကြောင့်ကုသမကပါဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေလည်းဖြစ်ပေါ်နေတာပါနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့နိုင်ငံတွင်းမှာရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြစ်ကတ်ဖြစ်ရဒေသကလူအလုံးကိုဆောက်ရှောက်ကူညီနေအောင်မြန်မာစိုးရအနေနဲ့အတက်နိုင်ဆုံးကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါရယ်ရခိုင်ပြည
်နယ်မြောက်ပိုင်းကပြစ်ကတ်တွေကြောင့်ရှိခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးကြတဲ့မွတ်စလင်ဒုက္ခသည်တွေအရင်နဲ့ပတ်သက်လို့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကမြန်မာတန်ယုံအပြင်ဘက်မှာဒါဇင်နဲ့ချီတဲ့ဖိလစ်ပိုင်နိုင်ငံသားတွေတောက်ကြနေကလာရောက်ဆန္ဒပြခဲ့ကြပါရယ်။ဒါအပြင်မလေးရှားနိုင်ငံကမြန်မာတန်ယုံရှိမှလဲမလေးရှားရဲ့ဘာသာရေးနဲ့လူမှုရေးအဖွဲ့အစည်းတွေကလူရာခဏန်းလောက်ဒီကနေ့လာရောက်ဆန္ဒပြခဲ့ကြတယ်လို့ဂျပန်နိုင်ငံတိုကျိုမြို့ကမြန်မာတန်ယုံအပြင်ဘက်မှာလဲမွတ်စလင်အတိုင်းဝိုင်းကလာရောက်ဆန္ဒပြခဲ့ကြတာပါ။ပဋိပက္ခကြောင့်ဗုဒ္ဓဘာသာနဲ့ဟိန္ဒူဘာသာဝင်အချို့လဲနေရက်ဆွန့်ခွာပြီးတော့ဒုက္ခသည်စခန်းတွေမှာတွားရောက်ခလုံးနေရတာဖြစ်ပါရယ်။ နေရာစွန့်ဝါထွက်ပြေးလာတဲ့လေစီပြေရိုဟင်ဂျာမွတ်စလင်တွေရောက်လာရင်မလေးရှားကမ်းဆောင်တပ်ကပြန်လည်ခိုင်းမှာမဟုတ်သလိုယာယီနေရာချတာပေးဖို့ဆန္ဒရှိတယ်လို့မလေးရှားရေချောင်းလုံခြုံရေးအေဂျင်စီကညွန်ကြားရေးမှူးချုပ်ဇူကီဖလီအဘူဘကာကတောက်ကြားနေမှာပြောပါတယ်။ရခိုင်ပဋိပက္ခကြောင့်လေစီပြေဒုက္ခသည်တွေကိုလာမဲ့ကာလအတွင်းပိုတွေ့လာနိုင်တယ်လို့လည်းဇူကီဖီကပြောပါတယ်။သူတို့ရောက်လာရင်အခြေခံလိုအပ်ချက်တွေထောက်ပံ့ပေးပြီးလိုအပ်ခီးဆက်ဖို့ပြန်လုပ်ဖို့စီစဉ်ထားခဲ့ပေမဲ့လူသားချင်းစာနာမှုရအဲ့ဒီလိုလုပ်ဖို့မဖြစ်တော့ဘူးလို့ဇူကီဖလီကရိုက်တာစတင်ဌာနကိုပြောပါတယ်။ဒါပေမဲ့လည်းအစ်တရောက်လာတဲ့လေစီပြေဒုက္ခသည်တွေကိုမတွေ့ရသေးဘူးလို့လည်းသူကပြောပါတယ်
။တူရကီတန်ယုံနေဒီနေ့စမိုင်းတော့ဖြစ်ပေါ်ခဲ့တဲ့ရုံရင်းဆန်ခတ်မှုမှာပါဝင်ခဲ့သူတူရကီနယ်ပေါ်အမေရိကန်နိုင်ငံသားနှုတ်ကသူတို့မှအပြစ်မရှိကြောင်းဝါရှင်တန်ဒီစီကတရားခွင်မှာမနေ့တော့ကရှောက်လဲခဲ့ကြပါတယ်။ဗာဂျီးနီးယားပြည်နယ်ကဆင်နနာရီနဲ့နယူးဂျာစီပြည်နယ်ကအီရော့ယူဒရီမ်တို့နှစ်ဦးကိုတော့ကိုတိလက်ရောက်တိုက်ခိုက်မှုချိန်ချောက်မှုတွေနဲ့တရားစွဲထားတာပါ။တရားရုံးမှတ်တမ်းတွေအရနှုတ်စလုံးကအပြစ်မရှိကြောင်းရှောက်လဲခဲ့ကြတယ်လို့ခုံတမာရီဖွင့်တဲ့စစ်ဆေးဖို့တောင်းဆိုတာလည်းတွေ့ရပါတယ်။တူရကီသမ္မတကြီးရဲ့လူ့ကျွေးဝင်နဲ့အများပြားပါဝင်လူ18ဦးကိုတော့မေလ16ရက်နေ့က16ရက်နေ့ကဖြစ်ပွားခဲ့တဲ့ရုံရင်းဆန်ခတ်မှုမှာဆန္ဒပြသူတွေကိုတိုက်ခိုက်ခဲ့သူတွေဖြစ်တရားဆွဲဆိုထားတာပါ။သူတို့အားလုံးကိုတော့သူတို့တန်ရုံအကြံဖတ်မှုတွေဖြစ်ပွားအောင်ပူးပေါင်းကြံစည်မှုနဲ့တရားဆွဲဆိုထားပြီးအပြစ်ရှိကြောင်းတရားရုံးကစုပ်ပြက်ခဲ့ရင်တော့အမြင့်ဆုံးထောင်နဲ့18နှစ်အထိလည်းကြာခံရနိုင်ပါတယ်။
ကိုလံဘီယာနိုင်ငံမှာအနည်း90ကြာပြည်ရင်းစစ်အဆုံးတပ်မလို့ဆောင်နေရတဲ့အများလက်တုံ့ပြန်မှုတွေကိုဆွလွန်ဖို့ပုတ်ရဟမင်းကြီး Francis ကကိုလံဘီယာနိုင်ငံသားတွေကိုတိုက်တွန်းလိုက်ပါတယ်။ကြီးမားကျယ်ပြောလာတဲ့ဘူဂိုရာဥယျင်ကြီးတမကျင်းပါတဲ့လူလူစုဝေးပွဲကြီးမှာပုတ်ရဟမင်းကြီးကအကြမ်းဖက်မှုပေါ်ပေါက်လာစေတဲ့မတရားမှုတွေရပ်တန့်ရင်းနဲ့လူမှုရေးမငြင်းများမှုတွေကိုအဆုံးသတ်တဲ့ဥပဒေတွေချမှတ်ဖို့ကိုလံဘီယာကောင်ဆောင်တွေကိုတိုက်တွန်းသွားပါတယ်။ FARC ပျောက်ကြားတပ်ကထောင်နဲ့ချီတဲ့တပ်ခရဲတပ်သားဟောင်းတွေကိုလူမှုအတိုင်းဝိုင်းနဲ့ပြန်လည်လက်ခံပြီးတော့မတူကွဲပြားမှုတွေကိုပြုပြင်လှုပ်ဖို့ရည်မှန်းချတဲ့ကိုလံဘီယာနိုင်ငံသားတွေကြောင့်တိတိတသာသဘောထားကွဲပြားနေတာပါအနည်း90ကျော်ကြာကိုလံဘီယာပြည်တွင်းစစ်ကြောင်းလူပေါင်း200,000ကျော်တိစုံခဲ့ရတာဖြစ်ပါတယ
်တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးသွားကြတာပါရှင်အခုကစပြီးရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေနဲ့ဆိုင်တဲ့သတင်းလှတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်နားဆင်ကြရပါမယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မသက်ဆိုင်တဲ့တင်းရှောင်မွတ်စလင်တွေနေရပြန်နိုင်ရေးစီစဉ်နေတဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကပြောပါတယ်လူသားချင်းစာနာမှုအကူအညီထောက်ပံ့ဖို့အစီအစဉ်ရှိကြောင်းလည်းလူကယ်ပြန်ဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့အကြမ်းဖက်တိုက်ခိုက်မှုမှာမပါဝင်သူမွတ်စလင်တွေနေရပ်ပြန်လာနိုင်ရေးအတွက်ရခိုင်ပြည်နယ်အစိုးရနဲ့နေကြားဆောင်ရဲတပ်ဖွဲ့ကသက်ဆိုင်ရာရမိရဖားတွေနဲ့ဆွေးနွေးဆောင်ရွက်နေပါတယ်လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးဖုန်းတင်ကအခုလိုပြောပါတယ
်ဒီလိုကြားထားပါပါတယ်ဟာဒီအကောင်လုံးဆရာသားတွေပြန်လည်ရှိခွဲဖို့ကျွန်တော်မနေ့ကတွေ့တဲ့သူတို့ရဲ့ဟိုမော်လိုရီဆရာတွေအရင်ကြီးရလူလူတွေနဲ့အကောင်လုံးနှမ်းပြီးပြောအချက်ချက်ပြီးပြောပြီးဖြစ်ပါတယ်အဲဒီဟာကိုသူရဆင်းရင်ပြောတဲ့အတိုင်းပဲအဲ့ဒီကြော်ရပုံကအတိုင်းပဲဆောင်ခိုင်းတာပါသူကတစ်ဆင့်တုံးနေပါတယ်အဲ့တော့ပြောလဲကိုလည်းလက်ရှိလဲသားရည်ခါလဲပေးကြရရှိပါတယ်အဲ့ဒီနောက်တရားဝင်ထုတ်ပြန်မှာဖြစ်ပါတယ
်အမတ်တိနေကြားဆောင်ရဲတပ်ဖွဲ့ကရဲမှူးချုပ်တူရာဆန်းလွင်ကတင်းရှောင်နေတဲ့အကြမ်းဖက်မှုမှာမပါဝင်သူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလီရမိရဖတွေကဆက်သွယ်လာကြောင်းဒီအတွက်လိုအပ်တဲ့ကူညီပံ့ပိုးမှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းအကြောင်းပြန်ထားတယ်လို့သတင်းမီဒီယာတွေကိုပြောဆိုထားပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကနေရပြန်လာသူတွေကိုလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့မှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းပြောပါတယ်
။ကျန်းဖက်ထဲမှာမပါဝင်တဲ့မွတ်စလင်တွေလည်းဒါသူတို့တွေကတော့သူတို့မူလနေရာမှာတော့ပြန်ပြီးတော့မှဟိုနေထိုင်တင်တာပေါ့နော်။နောက်တစ်ခါသူတို့လည်းပြေးသွားနေရတဲ့အတွက်သူကလိုအပ်တဲ့လူသားချင်းစာနာမှုကူညီထောက်ပံ့နေရတော့ချက်ချင်းဒီ Red Cross Movement နဲ့ကျွန်တော်တို့ထောက်ပံ့ပေးသွားမှာပဲလေအဲ့ဒါတွေကိုတော့လုပ်သွားကြမှာပေါ့
အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးချိန်အစောပိုင်းကတော့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူနဲ့မပါဝင်သူတွေကိုခွဲခြားဖို့အခက်အခဲရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာအကြမ်းဖက်မှုမှာမပါဝင်သူတွေကအာဏာပိုင်တွေကိုဆက်သွယ်အကူအညီတောင်းခံခဲ့တာကြောင့်ခွဲခြားလာနိုင်ခဲ့ပြီးအကူအညီတွေပေးအပ်ခဲ့ကြောင်းဦးစိုးအောင်ကဆက်ပြောပါတယ်
ပမ်ပပန်ရွာမွတ်စလင်တွေကိုကျွန်တော်တို့တပ်မတော်ရောဟိုဟာရောလူမျိုးရေးဖွဲ့စည်းတွေရောအဲဒီ KN ဥချုပ်ရေးဖွဲ့တို့ကတော့အကုန်လုံးပါတာပဲကွာထောက်ပတ်နေလေအင်းဒီမတိုင်ရင်တည့်ရလားမသိဘူးညသူတို့ဘက်ကဆက်တယ်လေသူတို့ကသူတို့ရွာအကြမ်းဖက်မရှိပါဘူးအကြမ်းဖက်ကလည်းလက်မခံပါဘူး တို့ဒီလာလို့ရှိရင်အနှံပါမယ်ဆိုတဲ့ဥစ္စာဆက်သွယ်မှုတွေရအဲ့ဒီမှာတို့တွေကဆောင်းလျှောက်ပြီးပါလူကြီးဖွဲ့တွေရဆိုတဲ့ခါကျတော့တွားပြီးတော့မှတော့ရိခါတွေထောက်ပံ့ပေးသေးတယ်လေ
။ဩဂုတ်လ25ရက်နေ့က ARSA အစွန်းရောက်အကြမ်းဖက်သမားတွေကလုံခြုံရေးစခန်း30လောက်ကိုတပြိုင်တည်းတိုက်ခိုက်ခဲ့တဲ့နောက်ဒေသခံတိုင်းရင်းသား 26,000 ကျော်နေရက်စွန့်ခွာထွက်ပြေးခဲ့ရကြောင်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကစက်တင်ဘာလ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ9ရက်နေ့ကတော့မောင်တော်မြို့နယ်တောင်ပြိုလက်ဝဲကွန်းသီးပင်တဲချောင်းမိဒိုက်ကျွာအုပ်စုနဲ့တောင်ပြိုလက်ဝဲမြို့ပေါ်ရက်ွက်ငါးမှာနေထိုင်သူ3000လောက်ဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှတ်တိုင်26နဲ့25အကြားမှာတရားမဝင်နေထိုင်နေကြောင်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်ကုလသမဂ္ဂကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်လာသူ36000လောက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်
ကမ္ဘောဇာစုံစမ်းတင်ပြခဲ့တာပါရှင်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာရှိတဲ့မြန်မာတန်ရုံရှိမှာတော့မလေးရှားဘာသာရေးအဖွဲ့နဲ့လူမှုအဖွဲ့အသင်းတွေပေါင်းပူးပေါင်းထားတဲ့ရာဂနန်းရှိတဲ့လူတွေစံတာပြခဲ့ကြပါတယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်တဲ့မွတ်စလင်တွေကိုတပ်ဖြတ်နေတာတွေရပ်ဖို့တောင်းဆိုစံတာပြခဲ့ကြတာဖြစ်တဲ့အကြောင်းအပြည့်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့မွတ်စလင်တွေအသက်ပြတ်ခံနေရတယ်ဆိုပြီးမလေးရှားနိုင်ငံကဘာသာရေးနဲ့လူမှုရေးအဖွဲ့အစည်းတွေကမလေးရှားနိုင်ငံမြန်မာတန်ရုံးရှိမှစက်တင်ဘာလ10ရက်နေ့မှာဆန္ဒပြခဲ့ကြောင်းမြန်မာနိုင်ငံသားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကွာလာလမ်ပူရဲ့ဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပါတယ်
။ဒီနေ့ဆိုရှင်တို့ဒီမလေးရှားအသမရှိတဲ့ဘာသာရေးပါတီတွေကနေပြီးတော့ကျွန်တော်တို့ဒီညနေပိုင်းပေါ့၃နာရီလောက်မှမြန်မာတန်ရုံးဘက်မှဆန္ဒပြတာရှိတယ်။၃ရက်နေ့ပြောတော့တော့ဒါအများကြီးဒီနည်းတော့ကျွန်တော်ရှင်နေအလားတော့ရှိမှလို့မထင်ဘူး။အဲလိုရက်ကပဲအပန်းနာကြည့်တာလည်းရှိတယ်
။ဆန္ဒပြနေချိန်မှာမလေးရှားနိုင်ငံမြန်မာတယုံထဲမှာရှိနေတဲ့လူမှုရေးလှုပ်ရှားသူကိုတီယာမောင်မောင်ကတော့ဆန္ဒပြသူတွေရဲ့တောင်းဆိုမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ဘာသာရေးဖွဲ့ဒီရလူတွေလည်းပါတယ်ပေါ့နော်။ဘာသာရေးဆိုတာဒီမလေးရှားနိုင်ငံသားဘာသာရေးဖွဲ့ဒီနဲ့တတော်ကဒီတချို့လည်းပါတယ်ပေါ့။ဟိုဆန္ဒပြတယ်ဆိုသူတို့ဒီမှာဖြစ်နေတဲ့ဟိုရိုင်းတိုင်းနဲ့ပတ်သက်တဲ့အားတွေပေါ့နော်အဲ့ဒါတွေကိုလူမျိုးစုံတက်ပြတဲ့အားတွေရက်ပြီးဖို့ပေါ့နော်ဒါတွေပဲသူတို့អော်ပြီးတော့ဟိုဖြစ်သွားတာပါဟိုစာနာပြသွားတာပါဒါပေမဲ့သူတို့စာတော့ပြီးသွားတယ်ဗျကျွန်တော်တို့
လောလောဆယ်မှာတော့ဒီနေ့မလေးရှားနိုင်ငံမြန်မာတယုံထဲကိုလာပြီးမိသူမိဝါဖြစ်ကြောင်းအထောက်ထားစာအုပ်လာလုတဲ့သူတွေလည်းစိုးရိမ်မှုတွေရှိနေပေမဲ့မြန်မာတယုံဘက်ကတော့ကာကွယ်မှုတွေလုပ်ပေးထားတယ်လို့ပြောပါတယ
်ဟိုတာဝန်ရှိတဲ့လူတွေတော့စာလက်ခံယူလိုက်တယ်ပေါ့ဒါနဲ့တယုံအနေနဲ့ကျုံရဲ့ဟိုအရာလုတ်ပေးတယ်အဲ့ဒီရှိနေတဲ့လူတွေစီရင်လာလျှောက်တဲ့လူတွေပတ်စပို့တက်တန်းလာတိုးတဲ့လူတွေကိုဟိုအပြစ်မှလုံခြုံရေးစိတ်မချရတဲ့အချိန်ကြီးကျုံရဲ့အနေနဲ့ပြေးမထွက်ဘူးပေါ့နော်လုံခြုံရေးစိတ်ချပြီဆိုတော့မှအဲ့လူတွေကိုပြန်ကုန်ပြီလေဒါတော့ဒီနေ့ကျုံထဲမှာလည်းလူတွေတော်တော်များများရှိနေတယ်ပေါ့နော်ရှိနေတဲ့လူတွေအတွက်လည်းသူတို့ရဲ့လုံခြုံရေးအတွက်ကိုတန်ရုံအနေနဲ့ကာကွယ်ပေးထားတယ်ပေါ့
မလေးရှားနိုင်ငံရဲ့သတင်းတွေမှာတော့မြန်မာနိုင်ငံထဲမှာတပ်ဖြတ်မှုတွေကိုရပ်တန့်ပေးဖို့ဆန္ဒပြတောင်းဆိုနေတဲ့အကြောင်းရေးသားနေတယ်လို့ကွာလာလမ်ပူမြို့ကအထူးကြုံနေနေရဲတွေကတော့ဆန္ဒပြမှုတွေကြီးကြီးမားမားဖြစ်လာမှာကိုမလိုလားတဲ့အကြောင်းဒီလိုဖြစ်နေတဲ့အတွက်ထိန်းချုပ်ရခက်တယ်ဆိုပြီးမလေးရှားသတင်းတွေမှာရေးသားဖော်ပြနေပါတယ်ပြီးခဲ့တဲ့တစ်ပတ်ကျော်ကလည်းအခုလိုမျိုးဆန္ဒပြမှုတွေဖြစ်ခဲ့ပြီးလူ40ကျော်ကိုမလေးရှားရဲတွေကထိန်းသိမ်းခဲ့ပါတယ်ကုလသမဂ္ဂရဲ့သတင်းအရမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံသူ 36,400 လောက်ရှိနေပြီဖြစ်ကြောင်းပြောဆိုထားပါတယ်ဒီအတွက်နိုင်ငံတကာမှာတော့မြန်မာအစိုးရကိုဝေဖန်မှုတွေမြင့်တက်လာနေပြီးမလေးရှား၊အင်ဒိုနီးရှား၊ရုရှားစတဲ့နိုင်ငံတွေမှာတော့ဆန္ဒပြမှုတွေရှိနေတာပါမလေးရှားနိုင်ငံမှာတော့မြန်မာလူထုမှာတရားဝင်ကတရားမဝင်ပါစုစုပေါင်း 5,000 လောက်ရှိနေပြီးအလုလုကင်နေကြတာဖြစ်ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်အတွင်းတကြော့ပြန်အကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းနေဆက်ကငါဖမ်းလုပ်ငန်းတွေနဲ့နေဆက်ကုန်သွယ်ရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့အကြောင်းလေ့လာသူတွေကပြောပါရတယ်။လူအဖွဲ့အစည်းနှစ်ခုအကြားတဟဇာတာဖြစ်ရေးအတွက်တရားမျှတမှုအရေးကြီးတယ်လို့ထောက်ပြသူရှိသလိုရခိုင်တိုင်းရင်းသားတွေရဲ့ခံစားချက်ကိုနားလည်ပြီးပြဿနာကိုပို့ပြီးတော့မကြီးမအောင်ထိန်းသိမ်းဖို့ပြောသူတွေလည်းရှိပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့သုံးသပ်သူတချို့ကို VOA ကုံရုံခွဲမှာဒေါခင်မျိုးသက်ကတွေ့ဆုံမိမြန်ထားတဲ့အထက်ကတချို့ကိုကောက်နှုတ်တင်ပြပေးသွားပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ငါးဖမ်းလုပ်ငန်းနဲ့နေဆက်ကုံတော်ရေးလုပ်ငန်းတွေကိုအကြီးအကျယ်ထိခိုက်ပျက်စီးသွားတဲ့အကြောင်း သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုစပြောပါဗျ။အဲ
့ဒီမှာပြန်ကြည့်လိုက်တဲ့ခါကျတော့ငဘူကလေးကအဲ့ဒီဒေသမှာရှိနေတဲ့ဒီမွတ်စလင်အများစုကသူကနေချုံပြီးသွားလို့မရအောင်အခုပုံမှန်144ထုတ်လိုက်ပြီးတော့မှစစ်ဆေးမှုတွေပုံများလာတဲ့ခါကျတော့အထုတွေကသွားရေးလာရေးလည်းခက်သွားတယ်။နောက်ပြီးတော့မှအဲ့ဒီဝန်ဆောင်ရှာဖို့အတွက်ပေါ့နော်သွားရေးခက်တယ်။ခက်တာမှဘလောက်တော့ခက်သွားလဲဆိုရင်ဒီအကြမ်းဖက်မှုနဲ့ဆက်ဆက်တယ်ဆိုပြီးတော့မှအစိုးရဒီဘာလဲဦးစီးတောင်ထောင်မှာဖမ်းဆီးထားတာအလုံးအောင်ဆိုရင်ယာကနန်းရှိတာပေါ့နော်အဲ့ယာကနန်းကိုသူ့မိသားစုဝင်တွေသွားတွေ့ဖို့တော့အခက်အခဲရှိတယ်ဒါကတော့ဒါတစ်ဖက်ကအစိုးရအာဏာပိုင်တွေလည်းကျွန်တော်တို့အဲ့လိုရှင်းပြရတယ်အဲ့ဒါတစ်ခုဖြစ်တယ်နောက်ဒုတိယတစ်ချက်ကဆိုရင်အဲ့ဒီမှာသူတို့ရဲ့တပ်မွေးဝန်ကြောင်းလုပ်ငန်းကလေယာစိုက်ပျိုးရေးနဲ့ငါးဖမ်းလုပ်ငန်းရှိတယ်အကြမ်းဖက်မှုတွေအဲ့ဒီဖြစ်ပြီးတဲ့နောက်မှာဟိုလုံခြုံရေးအရဆိုပြီးတော့ငါးဖမ်းလုပ်ငန်းကိုဟိုရက်ဆိုင်လိုက်တယ်ရက်ဆိုင်ပြီးတော့နောက်ပိုင်းကျတော့ဒီလိုတော့မဖြစ်ဘူးပေါ့နော်ဒါခွင့်ပြုရမယ်ဆိုတဲ့ခါကျတော့အစိုးရကဘာပြန်လုပ်တယ်လဲဆိုတော့လေတွေမှတ်ပုံတင်ရမယ်လေသားတွေလည်းမှတ်ပုံတင်ရမယ်ဆိုပြီးတော့မှဒါလုပ်တယ် register လုပ်ရမှာပေါ့အဲ့လိုလုပ်တဲ့အခါကျတော့လေတွေရတော့ register လုပ်လို့ရတယ်ဒါပေမဲ့လူတွေကြတဲ့ခါကျတော့တက်တိကကပ်ပြမရှိရင်မလုပ်ပြဘူးဆိုတဲ့ခါကျတော့အဲ့မှာလေထိုးသားတွေကရေလုပ်သားတွေအနေနဲ့မှတ်ပုံတင်လို့မရဘူးမရတဲ့ခါကျတော့အဲ့ဒီငါးဖမ်းနေတဲ့အကုန်လုံးဒီကနေ့ချိန်ထိအဲ့ဒီအလဲတန်ကျော်တို့ဘာတို့မှလည်းအကုန်လုံးဒီတိုင်းပဲကြံရစ်ပြီးတော့မှငါဖမ်းလုပ်ငန်းလည်းအဲ့မှာပြည့်စည်သွားတယ်ပြည့်စည်သွားတဲ့ခါကျတော့အထူးသဖြင့်ဒီမွတ်စလင်တွေကလေထိုးသားတွေနဲ့ငါဖမ်းလုပ်ငန်းတွေလည်းလုပ်ကြရတယ်အဲ့လုပ်ငန်းတွေလည်းပြည့်စည်သွားတယ်နောက်ဒုတိယတစ်ခုကဆိုရင်နေဆက်ကုံတွေရေးပေါ့နေဆက်ကုံတွေရေးကဒီအကြမ်းဖက်မှုဖြစ်ပြီးတဲ့နောက်မှာရာကြီးပိတ်လိုက်တယ်နောက်ပိုင်းကျတော့ပြန်ဖွင့်ပြီမဲ့ဒီကူလူတဲ့စီမှာပို့ပြီးတော့တင်းကျလိုက်တာပေါ့နော်ဒီတက်တေကကပ်ပြားစီမှာကုံစီကူသားမှုတွေလုပ်ရမယ်ဘာညာအဲ့လိုမျိုးလုပ်လိုက်တဲ့အခါမှာအဲ့ဒီလုပ်ငန်းမှာလုံခြုံနေကြတဲ့လူတွေလည်းအဲ့ဒီအလုပ်တွေလည်းကောင်းကောင်းမလုပ်နိုင်တော့ဒေသကုံတွေကြီးလည်းကိန်းကိန်းသားတွေကျွန်တော်တို့ကြည့်တယ်တော်တော်လေးကိုအောက်ကိုကြာဆင်းသွားတာ
ငင်းချမ်းမြစ်တာမြန်မာနိုင်ငံအဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကလည်းငင်းချမ်းရေးရဖို့အတွက်နှစ်ဖက်အတိုင်းဝိုင်းကြမှာတဟဇာတာဖြစ်ဖို့လိုအပ်တဲ့အကြောင်းနဲ့တဟဇာတာမဖြစ်ရင်ငင်းချမ်းရေးမရနိုင်တဲ့အကြောင်းပဂရိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးတော့အခုလိုသုံးသပ်ထားပါတယ
်ဖွံ့ဖြိုးတိုးတက်ရေးနဲ့ဥက္ကဋ္ဌပြောတဲ့လုံခြုံရေးဆိုတာလည်းဆက်ဆက်နေပါတယ်နော်အဲ့တော့ငြိမ်းချမ်းရေးဆိုတာလေတဟဇာတာရှိရမယ်အဲ့တော့တဟဇာတာရှိရေးကိုပြက်ပြောင်းအောင်လုပ်နေလို့ရှိရင်ဒါတွေဟာမအောင်မြင်နိုင်ပါဘူးလက်တွေ့မျက်တွေ့ကိုမနေ့ကဘာသာပေါင်းသူအဖွဲ့သွားတယ်သွားတဲ့အခါမှာရသေးတောင်မြို့တဲကိုမရောက်ခင်တည့်ရက်မှာပုဂ္ဂိုလ်2ဦးကပါတီတစ်ခုကပုဂ္ဂိုလ်2ဦးကဝင်ရောက်ပြီးတော့ကဒီမှာဘင်္ဂါလီအကြမ်းဖက်သမား2ယောက်ပါတဲ့အဖွဲ့လာလိမ့်မယ်မင်းတို့ဆန္ဒပြကြဆိုပြီးတော့လိုသားတဲ့ပြည်သူတွေကိုအဲ့လိုပြောလိုက်တဲ့အခါကျတော့ငင်းငင်းရင်းနဲ့တဟဇာတာရေလုတ်ဖို့လာတဲ့ဘာသာပေါင်းစုံဝပုဂ္ဂိုလ်တွေကိုတံမုံတီးတယ်၊ကဲနဲ့ပေါက်တယ်အဲ့လိုတွေဖြစ်လာတယ်။အဲ့တော့ကျွန်တော်ဆိုလိုချင်တာပယောဂတွေနဲ့အမျက်ထုတ်ခြင်းတဲ့လူတွေကအချိန်တွေကိုပူဆိုးအောင်မီးလောင်ရာလေပင်လုပ်နေပါတယ်။အဲ့တော့တဟဇာတာဖြစ်ဖို့အတွက်ကတရားမျှတမှုဆိုတာလိုအပ်ပါတယ်။ငင်းငင်းရင်းရှိမှဖွံ့ဖြိုးတိုးတက်ရေးဖြစ်ပါမယ်။နောက်တစ်ချက်က human right ပါ။ human right ကလူအဖွဲ့အစည်းနှစ်ခုစလုံးဟာဖိနှိပ်ခံခဲ့ရတယ်နော်။အဲ့တော့အဲ့ဒါဟာဖြစ်ရင်သက်ဆိုင်ကအုပ်ချုပ်ခဲ့တာဗြိတိရှားလက်ထက်တွေကသူတို့ရဲ့အုပ်ချုပ်မှုမှာ divide and rule လို့ခေါ်တယ်။ဖွဲ့ကြဆက်ဆံပြီးတော့လူဝင်လူသူတို့မလူဝင်မလူသူအတုံးချခံခဲ့ရတဲ့အတွက်အင်မတန်ကိုတန်ရာဇာရပေါ်ကျွဲဝါးတဲ့ရခိုင်ပြည်လူရင်းမြစ်များမှာလည်းတန်ဖိုးရှိပြီးတော့အင်မတန်ကိုအစွန်းအစရှိတဲ့လူတွေဟာအဲ့လိုဖိနှိပ်ခံခဲ့ရတဲ့အပေါ်မှာကျွန်တော်တို့ဒီလိုပြဿနာတွေကဖြစ်လာတာပေါ့နော
်ရခိုင်စာပေနဲ့ယဉ်ကျေးမှုအတင်ကဒေါ်စောခင်တင်ကလည်းသူ့ရဲ့အမြင်တွေကိုအခုလိုသုံးသပ်တင်ပြခဲ့ပါတယ
်ဒီနေ့ကျမတို့ရဲ့ရခိုင်ပြည်လူတွေဟာတကယ်ကိုရရဆက်ဆက်ပေါ့နော်ရခိုင်လူမျိုးအပါအဝင်ဒါမျိုးနွယ်စုတွေရောတခြားလူဖွေးစည်းတွေပါပေါ့နော်ရခိုင်ပြည်မှာရရဆက်ဆက်ဒီလိုတက်ဖြတ်ခံနေရတဲ့ဒုက္ခကြီးနေကြနေရတယ်ဆိုတာဒီနေ့ကတော့မြေပြင်အနေထားမှာတကယ်ဖြစ်နေတဲ့အနေထားဖြစ်ပါလေအဲ့တော့ရခိုင်တွေရဲ့ကာလကြာရှည်ခံစားနေရတဲ့ဒီခါတိမှုအတွေ့အကြုံပေါ်မှာကျမတို့ဖြည့်သိမ့်ခွင့်မရဘဲနဲ့ဆက်လက်ပြီးတော့ဒီဟာတွေဖြစ်နေတဲ့အတွက်ကြောင့်ဘို့ဒါမလိုလားအပ်တဲ့ဒါအခြေအနေအဖြစ်ပြက်တွေဟာပို့ပြီးတော့ဖြစ်လာရတယ်ဆိုတော့ဒီ causes လေးကိုအကုန်လုံးကဒါသိဖို့လိုပါတယ
်
အဲ့တော့ခုနဆရာဦးရလင်တင်ပြသလိုသွားလိုက်တဲ့အခါမှာဒါရခိုင်ဖက်ကဒီလိုတုံ့ပြန်တယ်ဆိုတဲ့ဟာလေးအပေါ်မှာဆရာအနေနဲ့ခံစားရတာကိုကျွန်မနားလည်ပါတယ်ဒါပေမဲ့ဒီလိုအချိန်မှာရခိုင်တွေရဲ့အသေးနှလုံးတွေကခံစားနေရတယ်ဒီခံစားချက်အပေါ်မှာဒီအချိန်မှာဘလို့ပဲပြောပြောဒီလိုဖြစ်သိမ့်တဲ့ဟာလေးတော်လို့လို့ရင်ရှိရင်ကျွန်မတို့ရခိုင်တွေအတွက်ပို့ပြီးတော့ခံစားရသလိုဖြစ်သွားတယ်အဲ့တော့ tomorrow အလုပ်တလုပ်လုပ်မယ်ဆိုလို့ရှိရင်เนาะနိုင်ငံတော်အစိုးရပဲဖြစ်ဖြစ်အဖွဲ့အစည်းတွေဖြစ်ဖြစ်အခြေအနေအရက်မှန်ကိုသုံးသပ်ပြီးတော့ဒီအခြေအနေမှာဒီလိုတော်တင်နေဒီအခြေအနေမှာဒီလိုပြောတင်နေဆိုတာလေးကိုရှင်းချင်ဖို့လိုပါတယ်ဒီလိုမရှင်းချင်လိုက်ရင်ခုနကပြောတယ်အဝေးလင်ပြောတယ်လို့ဒါထိတ်တိုက်ပြေးမှုတွေဖြစ်လာတဲ့အခါကျတော့ဒါမြန်မာပြည်သူအနေနဲ့ရောကမ္ဘာနိုင်ငံအနေနဲ့ရောအမြင်ချင်းဟာပို့ပြီးတော့ဟိုပြန့်သွားတဲ့အတွက်ကြောင့်ရခိုင်တွေအတွက်ပို့ပြီးတော့နင်းလာတော့အဲ့ဒါပြောရအောင်မို့အန်တီရိုဖက်ကသတင်းသမားတွေရောဒါကိုယ့်ရဲ့အဖွဲ့အစည်းတွေရောဒီဟာတွေပေါ်မှာဒီလိုမျိုးထပ်ပြီးတော့မဖြစ်မီဘို့ဒါကိုသတိယူပါမယ်လို့အန်တီရိုဖက်ကပထမဆုံးပြောချင်ပါတယ
်ရန်ကုန်မြို့က VOA ရုံးခွဲမှာရခိုင်ရင်းနဲ့ပတ်သက်လို့ဒေါခင်မျိုးသက်ကဖိတ်ခေါ်ပြီးတည်တံ့တွေးဆမေးမြန်းထားချက်တွေကတချို့ကိုကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင
်ဒေါ်ရရှင်ရရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခန့်တွေနဲ့ပတ်သက်လို့သတင်းအချက်အလက်များတွေဖန့်ချီမှုတွေဟာပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမှားတွေအထူးရောက်နေကြောင်းသွေးထိုးလှုပ်ဆော်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239 382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
အမေရိကန်တန်ကနေတိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American အတန်ရဲ့တောက်ကြနေညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio စီစဉ် PP ချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင်
။ကာရီဘီယံဒေသမှာထိခိုက်သေးချင်မှုတွေအကြီးကျယ်ကြုံရတဲ့ဟာရီကိန်းမွန်နိုင်အာမာအခုခါအမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကိုဥတီယူရှာနေတာကြောင့်အမေရိကန်မြို့သားဟာရီကိန်းဌာနကသတိပေးနေပါတယ်။ပြင်းအားဆင့်၄ကနေ၅တိရှိတဲ့လေပြင်းနဲ့တူအသက်အန္တရာယ်ချင်းချောက်နိုင်တဲ့အင်အားပြင်းမုန်တိုင်းတနင်္ဂနွေနေ့မှာဝင်ရောက်လာတဲ့အချိန်မှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကျင်းပနေတာကြောင့်ဖလော်ရီဒါတောင်ပိုင်းဒေသကလူတွေအားလုံးကြိုတင်ပြင်ဆင်ထားကြဖို့အမေရိကန်မြို့သားဟာရီကိန်းဌာနကသတိပေးထားတာပါမက္ကဆီကိုနိုင်ငံတောင်ပိုင်းမှာပြင်းရ8.2အဆင့်ရှိတဲ့ငလင်းတစ်ခုလွတ်ကပ်သွားတဲ့ကြောင့်ချစ်ပါပြည်နယ်တွေကအိမ်တွေပြိုကျပြီးလူငါးဦးတက်မနေတိစုံသွားသလိုဒါဆိုရင်တော့နှစ်ပေါင်းတရာအတွင်းအပြင်းထန်ဆုံးငလင်းဖြစ်တဲ့အကြောင်းလဲမက္ကဆီကိုသမ္မတကပြောပါတယ်အမေရိကန်ဘူမိဗေဒဌာနကတော့ပြင်းရ8.1ရှိကြောင်းပြောဆိုခဲ့ပြီးငလင်းညောက်1မီတာမြင့်တဲ့ဆူနာမီရေလိုင်းအသေးစားတွေဖြစ်ပေါ်ခဲ့ကြောင်းလဲ Pacific Tsunami သတိပေးဌာနကကြေညာခဲ့တာပါအမေရိကန်ကစီးရီးယားရေးယူမယ်ဆိုရင်မြောက်ကိုရီးယားအတွက်အင်မတန်မှချီးကွဲစရာနေ့တစ်နေ့ဖြစ်လိမ့်မယ်လို့သမ္မတထွန်လွန်ထွန်းကသတိပေးလိုက်ပါတယ်။စီးရီးယားဖြစ်ရှင်းမှုနီးလန်းကိုမလိုလားပေမဲ့လည်းဖြစ်လာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းသမ္မတထွန်းကသတိပေးပြောကြားခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတ်တွေအတွင်းသေဆုံးသူအရေအတွက်ကတထောင်ကျော်လောက်ထိရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ဒုက္ခဆေကပြောဆိုလိုက်ပါတယ်လူတစ်ထောင်နဲ့တစ်ထောင်ကျော်လောက်အထိသေဆုံးကောင်းသေဆုံးနိုင်တယ်လို့ဆိုတဲ့ခန့်မှန်းချက်ကိုသူ့အနေနဲ့လက်ခံတဲ့အကြောင်းနဲ့သေဆုံးသူတွေထဲမှာနှစ်ဖက်စလုံးကပါဝင်မယ်လဲအများစုကတော့ရိုဟင်ဂျာတွေဖြစ်လိမ့်မယ်လို့လူခွင့်ဒုက္ခဆေရန်ဟီလီက AFP သတင်းဌာနနဲ့မင်းမြန်ကမှပြောဆိုခဲ့တာပါအချမ်းပတ်တက်ခတ်မှုတွေနဲ့နောက်ဆက်တွဲစစ်တပ်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်နေတဲ့မောင်တော်ဒေသမှာသေဆုံးသူစုစုပေါင်းကတစ်ထောင်ကျော်လောက်အထိရှိနေတယ်နေလို့ဆိုရခမ်းမန်းကျရမြမဆိုးရကတရားဝင်ထုတ်ပြန်ထားတဲ့ကိင္ကနန်ထက်တော့နှစ်ဆလောက်ပုံများနေရလဲဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရင်မူကကိုရနိုင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကတော့ခွာညိုပါVOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ည9:00နာရီတခါပြန်ပြီးတော့ထုတ်လွှင့်မဲ့အစီအစဉ်မှာဆုံကြရအောင်ပါရှင်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.